ဘကူးတိုင်းတွင်းကဘကူးမြို့အပါဝင်တခြားမြို့တချို့နဲ့အတူ PKI နဲ့ကနေမြို့တချို့မှာရှေ့ပေးတန်းကျုံနေရပါတယ်အကြောင်းကတော့မိုးအဆက်မပြတ်သဲထန်စွာရွာသွန်းတာကြောင့်ရောပကိုးမြေရွှေနာချောင်းမှာရေပေးတံခံနေရတာအခုဆိုရင်9ရက်ရှိနေပြီဖြစ်ပါတယ်။ပကိုးမြေဟာဆွေရင်မှ930ကိုကျော်လွန်ပြီးတော့ဒီကနေ့မှ930နီးပါးအထိဖြစ်နေပါပြီ။ဒါကြောင့်မလို့ပကိုးမြို့ကအနှိမ့်ပိုင်းတော်တော်များများမှာရေနစ်မြုပ်နေတယ်လို့ရေပေးတံခံနေရတဲ့ပကိုးမြို့ကကိုစော်မိုးကပြောပါတယ်
။ချိုးနေရာတွေမှာကျတော့အိမ်ကြီးအောင်မြုပ်တယ်လေ။အခုကျွန်တော်တို့ဒီဈိုင်းမြောင်းမှာဆိုရင်ဟိုလေဟိုရင်စိုးလောက်မရောက်တရောက်တော့ရောက်နေပြီပေါ့လေ။အဲဘူးဆိုင်နှမ်းမှာဆိုရင်တော့လေအော်ဘူးဘလောက်ဒီဆူဝါချင်းနဲ့ရေလွှမ်းနေတာတော့မှမြောက်ပိုင်းရေတောင်ပိုင်းရေနောက်ကဟိုလေတကယ်မိန်းလမ်းမကြီးပေါ့လေဟာတရားလို့ပါလို့သွားတဲ့လန်ဒန်လေဟိုကြိုက်ပုံလို့မဟာမြိုင်လို့ပါလေအဲသွားတဲ့လန်ဒန်မှာရေတွေကတအားစီးပြီးတော့ပေါ့လေဟိုဆိုင်ကယ်ဒီပိုင်းလဲသွားလို့မရဘူးကားတွေဆိုလေကားတိုင်းကြီးကအရှိကြီးနေတယ်သွားလာတာတော်တော်ခက်ခဲတာပေါ့အဲ့နေရာတွေပေါ့ပြီးတော့ဒီတားလျောင်းဘက်လမ်းလေအဲအဲ့ဘက်ဒီမှာလဲတော်တော်အခက်ခဲဖြစ်နေတာပေါ့လေတကယ်မိန်းလမ်းနေမှာပေါ့လေသွားလာတာမလို့ဘူး
ပကုံးမြို့အတွင်းမှာသွားရေးလာရေးခက်ခဲရှိနေပြီးတော့ရှင်ကောင်းအထည်ရေးတွေကတက်နေတာမို့လှေတွေနဲ့သွားနေရပါတယ်။ဒီလိုအခြေအနေတွေကြောင့်အယောင်အဝယ်တွေလည်းထိခိုက်နေတယ်လို့ပြောပါတယ်
။ဟိုကားတွေလည်းအဆင်မပြေဘူး၊ဆိုင်ကယ်တွေလည်းအဆင်မပြေသွားလာတာပေါ့လေ။ဟိုဈေးရောင်းတဲ့လူတွေဆိုလည်းလူရေတွေမတရားတက်နေတဲ့ဈေးရောင်းရတာလည်းဒုက္ခသုခတွေရောင်းနေတာပေါ့။အကုန်လုံးတော့ဒုက္ခရောင်းနေတာပေါ့လေ။ကျွန်တော်တို့ကတော့အာလူပြတ်သွင်းရောင်းတာပေါ့လေ။ဖိုက်ရတော့ထိခိုက်တော့မှရင်ကျွန်တော်တို့အခုဆိုရင်တော့တိုင်နာရတာပဲဟိုရေတက်လို့ဆို9ရက်6ရက်အရာပိတ်တာကတော့ကိုနေဖို့တော့မနေစူးစားပြီးလုပ်နေရတာပေါ့လေ
အခုဆိုရင်ဘကိုးတိုင်းအတွင်းကလယ်မြေအေကတောင်ကနန်းချီပြီးတော့ရှင်နေမြုံနေပါတယ်တဟာဘကိုးနဲ့ပြည်ဘက်မှာအဆိုးဝါးဆုံးရေပေးတံခံရတာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်အဆိုးရဘက်ကတော့ရေပေးစကြုံရတဲ့ဩဂုတ်လ10ရက်နေ့ကစပြီးကူညီကယ်ဆယ်ရေးတွေလုပ်ပေးနေတယ်လို့ဘကိုးမှာအခုဆိုရင်ကူညီကယ်ဆယ်ရေးစခန်း၈ခုဖွင့်ထားရပါတယ်
အဲအဲကြောက်ကြည့်ကြည့်ရောက်မှာတော့အခုရေကတအားထက်တက်နေတော့လေအခုစစ်သားတွေကနေစာမတဲတွေလိုက်ပိတ်နေတယ်ဒီကမှာအခုကဲဆယ်ရေးတွေလုံးနေတယ်ဟောလေပြီးတော့ဟိုတဲ့အခုကောင်းစေးကျွန်းတို့ဘာတို့ဘက်မှာလဲဟောလေဆရာစစ်တက်ကအရင်နှစ်တွေကတော့မလုပ်ဘူးဟောလေအခုပေါ်လီတွေပါတယ်အလကားနဲ့လေအဲ့လိုအလုပ်ပေးနေအောင်တွေးရတယ်
ဒါကတော့ပကိုးမြို့အတွင်းကရေပေးအခြေအနေတွေကိုမြို့ခံကိုစုံမိုးပြောပြသွားတာပါရှင်ပကိုးမြို့အပါအဝင်ညောင်လေးပင်ကဝဝတနက်ပင်ဘက်တွေမှာလည်းရေပေးတံကျုံနေရပါတယ်ပြည်မြို့တွေကဆိုရင်တော့ပေါန့်တဲနက်တလင်းဘက်တွေမှာလည်းရေပေးတံတင်နေပါတယ်။တခါမို့ပြည်နယ်ထဲမှာဆိုရင်တော့တထုံနဲ့ကြိုက်ထုဘက်တွေမှာမနေ့ကအထီးရေကြီးနေပါတယ်။ဒါပေမဲ့ဒီကနေ့ကားလမ်းပေါ်ကနေရေတွေပြန်ကျသွားပြီဆိုပေမဲ့ကားလမ်းဘေးတစ်လျှောက်မှာရှိတဲ့အင်ဂျီတွေကတော့ရေနစ်မြုပ်နေသေးပဲလို့မွန်ပြည်နယ်ရဲ့ NLD ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်ကပြောပါတယ်ရှင်
။နောက်ဆုံးခင်နေရတော့ကားလမ်းပေါ်တော့ရေမရှိတော့ဘူး။ဒါပေမဲ့ကြိုက်ထုမြို့မှာအင်းချင်းရက်ွက်ဆိုလို့ရှိရင်အင်းတွေမြုပ်နေတော့မယ်။ကယ်ဆယ်စခန်းဖွင့်လာရတယ်အဲ့အဲ့ဒီနေရာအင်ဂျီအကုန်လုံးမြုပ်တာပဲရှိတယ်ရက်ွက်တစ်ခုလုံးမြုပ်ပါတယ်မြုပ်တော့ဟိုကေဇေးစခန်းမှာလူ800လောက်ရှိရဲ့နောက်ပြီးတော့ကေဇေးစခန်းမှာလာပဲနဲ့အဲ့ဒီကိုယ်အိမ်မှာနေတဲ့လူတွေဆွေမျိုးမှာနေတဲ့လူက400လောက်ရှိတယ်ဘာကြောင့်ရည်ကြီးလဲဆိုတော့မိုးကတအားများတယ်တထုံခိုင်တထုံမြို့နယ်ကစိုက်ကော်ကြီးရွာမှာကြီးတယ်အဲ့ဒါလည်းကားလမ်းမို့ရည်ရှံတာပဲစိုက်ကော်မှာဆိုပူလောင်များသေးတယ်ကားလမ်းမို့5ဘီလောက်တက်သွားတယ်ကားပေါ်ငါးဘီလောက်တက်သွားတော့အဲ့ဒီကားလမ်းဘေးမှာရှိတဲ့အိမ်တွေအကုန်လုံးငါးဘီလောက်မြုပ်တာပေါ့နောက်ရက်ကျတော့ပြန်ကြရပါတယ်အခုဆိုရင်ကားတွေပြန်သွားလို့ရနေပါကြီ
းမွန်ပြည်နယ်ထဲမှာလည်းနေ့စဉ်မိုးဟာတဲတဲထန်ထန်အဆက်မပြတ်ရွာသွန်းနေတာကြောင့်စိုက်ထီယိုဖျားဘက်မှာလည်းမြေပြိုရာတွေဖြစ်တာကြောင့်တောင်ပေါ်တက်တဲ့ကားလမ်းတွေအရေးပေါ်ပိတ်ခဲ့ရတာမျိုးလည်းကြုံခဲ့ရပါတယ
်ကြသေးတော့မို့ရေသေးတော့အောင်နေတော့တက်လို့ရှိရင်ကားလမ်းနဲ့တက်လို့ရှိရင်အဲ့ဒီကားလမ်းဘေးမှာဆိုင်လေးတွေရှိတယ်ဆိုင်ဖွင့်ပြီးတော့လူလည်းနေတယ်လေအဲ့ဒီအိမ်၃လုံးကမိုးကြီးပြီးတော့ပြိုသွားတယ်အဲ့ဒီမှာလူတယောက်ဆုံးတယ်မိန်းမတယောက်ဆုံးတယ်အခုတော့အပုံမှန်ဖြစ်ပါပြီသူတို့မြေပြိုတဲ့နေရာတွေမြေပြိုပြီးတော့ကားလမ်းပိတ်တဲ့နေရာတွေစိုက်ရှင်းနေပါတယ
်မွန်ပြည်နယ်ထဲကရေပေးအတွက်ကယ်ဆယ်ရေးစခန်းတွေဖွင့်ပြီးတော့လည်းကူညီပေးနေရတယ်လို့ဒေါက်တာခင်ဆောင်ကပြောပါတယ
်ကျဲထုမှာတော့ကယ်ဆယ်ရေးစခန်း၃ခုဖွင့်ထားတယ်စခန်းကလည်း၃ခုရှိတာပေါ့အဲဆိုတော့ဇေယျမွန်ရက်ကွက်မှာလည်းကယ်ဆယ်ရေးစခန်းဖွင့်ထားတယ်နောက်ကမွန်စခန်းမှာလည်းကယ်ဆယ်ရေးစခန်းဖွင့်ထားတယ်ကမွန်စခန်းမှာလူ200လောက်ရှိတယ်ဒီအမောင်မကလူ400လောက်ရှိတယ်။အင်းညာတော့ရကြောင်ဖုန်းကြီးမှာကလူ800လောက်ရှိတယ်။ဒီမှာထမင်းတွေပါတွေကျေးကြပါလေ။ကျွန်တော်တို့ဖွဲ့ရတော့မှ NLD ရတော့မှဒီမနေ့ထမင်းလုတ်ကမ်းပါလေအကုန်လုံး
။မွန်ပြည်နယ်ဘက်ကရေပေးအခြေအနေပြီးခုတော့ရခိုင်ပြည်နယ်တန်တွဲဘက်ကရေပေးသတင်းဖက်ဆက်ပါမယ်ရှင်။မနေ့ကထီတန်တွဲမြို့ကလမ်းမတွေပေါ်မှာရေတက်နေပြီးတော့ကျေးရွာတချို့ရေမြုပ်လို့ကုညီကယ်ဆယ်ရေးစခန်းတွေဖွင့်ပြီးကုညီထားရတယ်လို့တန်တွဲမြို့ကကိုစိန်ချစ်ကရှင်းပြပါတယ်
။ကျွန်တော်တို့ဒီတန်တွဲမြို့ထဲမှာဆိုရင်လမ်းတိုင်းနီးပါးမှာဟိုရေတော်တက်ပါတယ်တက်ပြီးတော့မာဂလန်တို့ရေတော်လမ်းတို့မှာဆိုရင်ရင်စုကြည့်ကြော်ကြော်တက်ပါတယ်တမျိုးနဲ့ပဝင်းချင်းမှာရှိတဲ့ရောင်ဝင်ကုန်းတို့ရောင်ပင်ရောင်စည်းတို့သမုတ်ဆောင်တို့ရွာတွေမှာဆိုရင်အဲမိသားစုတွေကကစေးဆောင်ကိုယာယီကြောင်းရှိလိုက်ရတယ်အဲမနေ့ကတော့ဈေးတွေတော့ပိတ်လိုက်ရတော့ဈေးတို့စာပင်ကြောင်းတို့ပိတ်လိုက်ရပါတယ် ဒီကတော့ဒီမှာစောင်းမြောင်းနေတင်ကောလာရပြီလို့ရှိရင်ကျွန်တော်တို့ဒီတန်တော့တောင်းဝင်းကျင်မှာဒီမလို့လားအပ္ပနဲ့တော့ချုံဒီမှုတွေပေါ့ကျွန်တော်တန်တော့နဲ့တန်ကုန်းနဲ့ကွာနဲ့ရှားမှာအဲအိကတဲ့တိန်ချောက်တောင်းကျော်တိန်ထားတဲ့အဲ့ဒီကော်မတီတွေရှိရဲ့အဲ့ဒီကော်မတီတွေကနေအခုဆိုရင်စူးစမ်းရင်းနဲ့လောက်ကတွေကိုထိုးနေတယ်အဲ့ဒီဆိုက်အဆက်တွေရဲ့
ဒါကတော့မြန်မာနိုင်ငံထဲကပဲခူးတိုင်းပြီးခရိုင်နဲ့ရခိုင်ပြည်နယ်ဘက်ကရေဘေးကျုံနေရတဲ့အခြေအနေတွေကိုနားဆင်ခဲ့ရတာပါရှင်။